နိုင်ငံတကာတိုင်းဝိုင်းအနေနဲ့သူတို့ခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေအကြောင်းပဲအများဆုံးပြောနေပေမယ့်ဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေဟာလည်းအင်မတန်ကိုစိုးရိမ်ထိတ်လန့်ပွေအခြေအနေမှာနေထိုင်နေကြရတာပါလို့အမေရိကန်ထိပ်တန်းတာဝန်ရှိသူကပြောလိုက်ပါတယ်။မကြာသေးခင်ဂျပန်တွေအတွင်းထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီတောရောက်ပြီးတော့ဖြစ်စီပြည်ဒုက္ခသည်တွေရေးတွေးဆွန်ဆွေးနွေးတာတွေလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားရဌာနလူဦးရေဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအန်ရစ်ချတ်ကကြာသပတေးနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေတယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောသွားတာပါ။တထဝဉ္ကြီးအန်ရစ်ချတ်ဟာပြီးခဲ့တဲ့ဇန်နဝါရီလကလည်းမြန်မာနိုင်ငံစီလာရောက်ခဲ့ပြီးရခိုင်ပြည်နယ်ဘက်သွားခဲ့သူပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတွေ့ဆုံစကားပြောဆိုခဲ့တဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေဟာအဲ့ဒီကအခြေအနေကြောင့်တကယ်တမ်းလူနေမှုဘဝအဆင်ပြေနေကြတာမဟုတ်ပဲသူတို့ဟာချမ်းသာသူတွေမဟုတ်ပါဘူးလို့သူကပြောပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းတုတ်တင်တာဒါမှမဟုတ်ဂျီနိုဆိုက်လို့ခေါ်တဲ့အစုအဝေးလိုက်ရှင်းပစ်တာမျိုးကိုဖြည်းဖြည်းချင်းလုပ်နေတယ်လို့ပြောဆိုနေကြတာတွေနဲ့ပတ်သက်ပြီးဘယ်လိုသဘောရတယ်လဲဆိုတဲ့မေးခွန်းပေါ်မှာတော့တထောက်ဝန်ကြီးရစ်ချတ်ကအတိအကျပြောမသွားပဲအမေရိကန်နိုင်ငံသားရေးဌာနကဥပဒေအကျိုးဆောင်တွေကိုမေးဖို့သာပြန်ပြောသွားပါတယ်ဖြစ်စီပြဒုက္ခသည်တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါနေတဲ့ကိစ္စဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြောဆိုဆွေးနွေးတာတွေရှိပြီးသူတို့ဟာစီးပွားရေးရရွှေ့ပြောင်းဝင်ရောက်သူတွေဖြစ်တယ်ဆိုတဲ့ရေပုံရနားလည်ချက်ရှိထားတယ်လို့သူကပြောပါတယ်မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေနိုင်ငံသားဖြစ်ခွင့်ဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေပေါ်ဒေါန်ဆန်းစုကြည်ကတိတ်ပြောဆိုလှုပ်ဆောင်တာမျိုးမတွေ့ရတာနဲ့ပတ်သက်တဲ့မိကွန်းကိုတော့မစ္စစ်ရစ်ချတ်ကလူ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာခေါင်းဆောင်တွေအားလုံးကထုတ်ဖော်ပြောဆိုတာမျိုးနဲ့ရိုဟင်ဂျာတွေကိုကူညီသင့်တယ်လို့နားလည်လက်ခံတာမျိုးကိုညင်ကျင်တဲ့အကြောင်းပြန့်ဖြေသွားပါတယ်။နိုင်ငံတကာအခေါ်ရိုဟင်ဂျာမြန်မာအစိုးရအခေါ်ဘင်္ဂလီတွေကိုဖိနှိပ်တာမျိုးမရှိပါဘူးလို့ကြာသပတေးနေ့ကရန်ကုန်မြို့မှာလုပ်တဲ့ရှင်းလင်းပွဲအတွင်းမြန်မာနိုင်ငံသားဦးဝန်ကြီးဦးဝနမောင်လင်ကပြောသွားပါတယ်။ဒါနဲ့ပတ်သက်လို့ကြာသပတေးနေ့ကကျင်းပတဲ့အမေရိကန်နိုင်ငံသားဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမေးတာမှာပြောခွင့်ရမရီဟော့ဖ်ကဖိနှိပ်မှုတကယ်ပဲရှိမရှိအမေရိကန်ရဲ့သုံးသပ်ချက်ကိုအတိအကျပြန်ပြေမသွားပဲရွှေ့ပြောင်းနေထိုင်မှုစူးစမ်းဖြစ်စေတဲ့အရင်းခံအခြေအနေတွေပေါ်အမေရိကန်အနေနဲ့ထူးဆိုးရင်လည်းပဲပြောသွားပါတယ်